လာမယ့်နိုဝင်ဘာလမှာထပ်မံကျင်းပဖို့ရှိတဲ့အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့ညီလာခံမှာမြန်မာနိုင်ငံမှာလွတ်လပ်စွာအသင်းပင်ဖွဲ့စည်းခွင့်ဆိုင်ရာဥပဒေတရားပြဋ္ဌာန်းပြီးတာမြင်လို့ကြောင်း ILO ရဲ့အကြိမ်တရားမြောက်ညီလာခံကအကြံပြုထားတယ်လို့ညီလာခံတက်ရောက်နေတဲ့ကိုယ်စားလှယ်တွေက RFA ကိုပြောပါတယ်လွတ်လပ်စွာအသင်းပင်ဖွဲ့စည်းခွင့်ဆိုင်ရာဥပဒေပြဋ္ဌာန်းဖို့အတွက်အကြံပြုထားတဲ့အခါမှာ1988ခုနှစ်အာဏာသိမ်းလိုက်ပြီးတက်လာတဲ့စစ်ဆေးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့လွတ်လပ်စွာအသင်းပင်ဖွဲ့စည်းခွင့်ကိုပိတ်ပင်ထားခဲ့တဲ့အမိတ်အမှတ်နှစ်မြင်းဆောင်88နဲ့6မြင်းဆောင်88တို့ကိုဖျက်သိမ်းရမယ်လို့အဲလိုဆုံးဖြတ်ချက်ကပြောထားပါတယ်။ဒါအပြင်လက်ရှိအစိုးရအနေနဲ့လာမယ့်နိုဝင်ဘာလမတိုင်ခင်လွတ်လပ်စွာအသင်းပင်ဖွဲ့စည်းခွင့်ကိုဥပဒေအရပြဋ္ဌာန်းရမယ်။မပြဋ္ဌာန်းနိုင်ရင်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့မယ်လို့ပါရှိကြောင်းလဲမြန်မာနိုင်ငံလူ့သမားသမဂ္ဂများအဖွဲ့ချုပ် FTUB ကကိုယ်စားလှယ်ဦးစာနီသွေးက RFA ကိုပြောပါတယ်။နောက်ထပ်ရေးကြည့်တဲ့အကြံပြုချက်တစ်ခုကမြန်မာနိုင်ငံကစီးရေးပဋိပက္ခတွေဖြစ်နေတဲ့ဒေသတွေနဲ့ဝေးလံခေါင်းပါတဲ့နယ်ဒေသတွေမှာဒေသခံကျွရသူကျွရသားတွေကိုအရမခိုင်းစေမှုတွေရပ်တန့်ဖို့အကြံပြုထားပါတယ်။ဒီနှစ် February 29ရက်နေ့က ILO ထိပ်ပိုင်းအရာရှိတွေဟာမြန်မာစိုးရလူ့သမားဒုဝန်ကြီးနဲ့အရမလုံအပိခိုင်းစေမှုတွေပပျောက်ဖို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့ကြောင်းသိရပါတယ်။အရမလိုအပိပေါ်တာစစ်တပ်ကခိုင်းစင်မှုစရတွေကိုပပျောက်သွားအောင်လက်ရှိအစိုးရကအမြန်ဆုံးဆောင်ရွက်နိုင်ဖို့အတွက်လည်းနောက်ထပ်တပ်တန်းတစ်နှစ်အခုအဲလိုညီလာခံကနေထပ်တိုးပေးလိုက်ပါတယ်
။နောက်ထပ်နှစ်ထပ်တိုးတယ်။တစ်နှစ်ထပ်တိုးနေအဲ့ဒီမှာအဲ့ဒီဈာကာလမှာလေအရမအလိုခိုင်းစင်မှုဆိုင်ရာကိစ္စတွေကိုလည်းတရားမှုတွေကိုအခြေခံနဲ့လက်ခံနိုင်အောင်နောက်တစ်ခုကစိုင်းစားတဲ့နေရာတွေကိုတွားရောက်ပြီးတော့အချိန်ကြီးချက်ချင်းစစ်ဆေးနိုင်အောင်အဲ့ဒါအပြင်
အဲလိုညီလာခံမှာကြေတွင်းဆွေးနွေးခဲ့တဲ့နောက်တစ်ချက်ကတော့မကွေးတိုင်းတရက်ခရိုင်ကံမမြို့နယ်စစ်စီယံကြီးရွာကတောင်သူလယ်သမားတွေဖမ်းဆီးခံရတဲ့ကိစ္စဖြစ်ပါတယ်။စစ်စီယံကြီးရွာကတောင်သူတွေပိုင်တဲ့လေယာဉ်မြေတွေကိုဥပိုင်စစ်တပ်နဲ့ထုကုမ္ပဏီတွေကစစ်ရုံစောက်ဖို့လေကအတော်များများသိမ်းဖို့ကြိုးစားခဲ့ရမှာအသိမ်းခံရတဲ့လယ်သမားတွေနဲ့ထိတ်တိုက်တွေ့ပြီးနောက်ပိုင်းလယ်သမားတွေဟာရိုက်နှက်ခံရတဲ့အပြင်တရားပါအစွဲခံရပြီးထောင်ပါကြခဲ့ပါတယ်။
ဆရာဒီနတ်ပတ်တူတော့အဲ့ဒီမှာလေယာဉ်မြေကြီးကိုတင်းပြီးအဲ့ဒီဒေသမကြီးရဲ့ဒေသမကြီးကိုအပြည့်အလမောက်ကိုအောက်ဦးဆောက်ပြီးတော့ဒေသမကြီးအမှုရှင်ဆိုင်ရဲ့ပြည်သားနဲ့ပတ်သက်ပြီးတော့တိတိကျကျအဲ့လိုရရှိရုံးကိုလာရောက်တိုက်ကြပြီးအသေးစိတ်ထွက်ဆိုတဲ့အချက်လက်တွေကိုလည်းစုံစမ်းစစ်ဆေးပြီးအဲ့လိုရဆက်တွေရရှိအချက်ချင်းချင်းကျွန်တော်တို့ governing body ကိုအရေးအစီအစဉ်ခံပေးနေရမှာဒီအချက်တော့ကြီးကြပါလာတယ်ဗျ
။ဒါအပြင်ကလေးစစ်သားစုဆောင်မှုတွေအရမလိုအပ်ပြီးခိုင်းစင်မှုနဲ့လူသမအခွင့်အရေးချိုးဖောက်မှုတွေကိုရန်ကုန်အခြေစိုက်အဲ့လိုရုံးကိုချိုးဖောက်ခံရသူတွေကလူလာစွာအနှောက်ယှက်မရှိတိုင်ကြားခွင့်ရှိရမယ်လို့လဲ ILO ရဲ့ဆုံးဖြတ်ချက်ကပြောပါတယ်။နောက်ဆုံးအလို့သမားခွင့်ရေးအတွက်ဖမ်းဆီးခံရသူတွေကိုအမြန်ဆုံးလွှတ်ပေးဖို့နဲ့အလို့သမားခွင့်ရေးလူခွင့်ရေးတွေအတွက်ကိုစားပြုပေးနေတဲ့ရှင်းနေဥဖို့ပြုနဲ့ဦးအေးမြင့်တို့ရဲ့ရှင်းနေလိုင်စင်တွေကိုလည်းပြန်လည်ထုတ်ပေးဖို့မြမအစိုးရကို ILO ရဲ့ဆုံးဖြတ်ချက်ကတိုက်တွန်းထားကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။